We are now shattering glass ceilings, and this commitment will continue. The deeply rooted prejudice that women are not capable of dealing with security matters, that is completely wrong.
하지만 파밍제구 토파 운이자바리 이단데 장카이마무구 세레 스웨가인도아마바 묘드미리하 롱중위 키사야드위구 가인트웨피시야마 အရေးချင်းမရှိကြဘူးဆိုတဲ့ယူဆွဲဟာလုံးဝမှားပါတယ်။ဒါကြောင့်လေကုလသမဂ္ဂမှအမျိုးသမီးတွေကိုခန့်အပ်နိုင်ဖို့အတတ်နိုင်ဆုံးဆောင်ရွက်ခဲ့ပါပြီ။ချိန်နှမှာပဲအစိုးရတွေစီးပွားရေးလုပ်ငန်းရှင်တွေတခြားပုဂ္ဂိုလ်တွေအားလုံးကိုတိုက်တွန်းလိုတာကတော့ကြားမှဒန်းတူအခွင့်အရေးပေးကြပါ။ဆလိုတာကတော့နေရာတိုင်းမှာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအပေါ်လေးစားမှုအပြည့်အဝပြသကြပါလို့သူ့အနေန နေတဲ့ CSW ကို Commission on the Status of Women 260ပြည့်ထိမှခဏမှာအခုလိုပြောကြားသွားတာပါ Mr. Bangimo ရည်ညွှန်းပြောကြားခဲ့တဲ့ CSW 260ပြည့်နီလာခံကိုမြန်မာနိုင်ငံကကြားမှဒန်းတူအခွင့်အရေးရဖို့ကြိုးပမ်းဆောင်ရွက်နေတဲ့ဖွဲ့စည်းတွေကိုကိုစားပြုတဲ့အမျိုးသားအမျိုးသမီးတွေလည်းတက်ရောက်နေတာကိုတွေ့ရပါတယ်။ဒါကြောင့်လဲကျမ်းမာဒန်းတူရရှိရေးအတွက်သူတို့တွေရဲ့ကြိုးပမ်းမှုတွေကဘာတွေလဲ။မြန်မာနိုင်ငံမှာနောက်တက်မဲ့အစိုးရတစ်ပေါ်သူတို့မျှော်လင့်ချက်တွေကဘယ်လိုရှိပါသလဲဆိုတာကိုမေးချခဲ့ပါတယ်။ပထမကတော့ပြိုးပင်လို့ခေါ်တဲ့အဖွဲ့ရဲ့တက်ကင်တူဖြစ်တဲ့ဆူဆူမြေဖြစ်ပါလေ
ကျွန်တော်ပြောပင်စအပင်လေးပေါ့နော်ရမ်းရှုပေါ့အပင်လေးကိုစပြိုးပြီးတော့သူစုပြိုးထောင်မယ်ဆိုတဲ့သဘောမျိုးပါရှင်ပြောရမယ်ဆိုရင်ပြိုးပင်ပရိုဂရမ်ကနယ်ပယ်ဆုံးမှာလုပ်ပါတယ်ဒါပေမဲ့ကျားမကြီးကထန်းသူညီများမှုကလည်းတစ်ခုပါဝင်ပေါ့နော်ကျွန်တော်ပရိုဂရမ်ကပါဝင်ပတ်သက်မှုလုပ်တဲ့ဥပဒေမူဝါဒတွေတိုင်းမှာကျားမကြီးကဓာတ်လူညီမမှုထည့်သွင်းစဉ်းစားရတယ်ပေါ့နော်။ယူသမီးတွေမှာကျမတို့ကဖြစ်မှုဆိုင်ရာဥပဒေပုံမှန်ရှိတယ်။အဲ့ဒါမှာကျမတို့ကဒီလူလိမ့်မှုတွေပါဒီမှာခွင့်ပြုတဲ့လောမှာကျမတို့ကပြုလုပ်တဲ့အခါမှာဟိုမတိဆုံလိုအပ်တာရှိတယ်။မတရားခံရတဲ့အမျိုးသမီးတွေကခွင့်ပြုတဲ့လောထက်ပိုပြီးတော့ပြည့်စုံတဲ့ဥပဒေကြီးဖြစ်အောင်ကျမတို့ကလူမျိုးစဉ်းစားပြီးတော့အောက်ဘက်ကမျိုးသမီးဖွဲ့တွေရက်ဖွဲ့ဆက်စီတဲ့တိုင်းမျိုးကိုထည့်ထားတာရှိပါတယ်။ကျမတို့ကတော့အကြံပေးချက်နာကတော့ဥပဒေပြုတိုင်းမှာကျားမကြီးကတန်းတူညီနာမှုရှိတာကိုထည့်သွင်းစဉ်းစားကြည့်ကြတယ်။အစိုးရကအကြံပေးချက်နာဆိုရင်တော့ကုလကခေါင်းဆောင်ပိုင်းမှာအမျိုးသမီးပါဝင်မှုများလာဖို့အတွက် mechanism ဒီ policy တွေချပေးစီတပါတယ်။ပြီးရင်ကျမတို့အမျိုးသမီးတွေအရန်အရေးကြီးဆုံးဖြစ်တဲ့မျိုးသမီးများပေါ့အကြံဖက်မှုမှာတာစီကာခွေဥပဒေကျမတို့ဒီရက်ဖွဲ့လူမှုအဖွဲ့အစည်းကလိုချင်တဲ့ပုံစံအတိုင်းပဲပြည့်ပြည့်စုံစုံဖြစ်အောင်လေစူးစမ်းပြီးစိတ်ကြပါလေရှင်။
နီလာကံကိုတက်ရောက်နေတဲ့နောက်တူကတော့တင်ကဟဂျင်ဒါအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဆရာဘီလီကမြတ်ပဲဖြစ်ပါတယ်
။ကျန်းသက်မှုကိုကြည့်တဲ့အခါမှာပြုလုပ်ဖြစ်ရှိတဲ့ခံရသူရှိတယ်။အထူးသဖြင့်တော့ကျွန်တော်တို့အင်္ဂလိပ်လိုကတော့ positive masculinity လို့ခေါ်ပါတယ်။မြန်မာမှုအနေနဲ့တော့မောမြတ်သောခွန်အားပေါ့။နော်ကျွန်တော်တို့အဲ့ဒီအားပြန်ပေါ်လာဖို့လှုပ်ဆောင်ဖို့လိုတယ်။အထူးသဖြင့်အမျိုးသားတွေကဒါလင်းဒီအားတွေကိုတစ်ခါတလေလှုပ်ရင်းခံရင်းနဲ့လက်ရုံးကြီးကအကောင့်တစ်ခုမရောက်ပဲနဲ့အဆိုးပေါ့နော်။ကျွန်တော်တို့ဒီအကြံဖက်မှုတွေအနာအဖြစ်လုံဆောင်မှုတွေဖြစ်လာတဲ့အခါမှာကျွန်တော်ဒီအရာကြီးကိုမရောက်သွားအောင်အကြံပြီးတော့ထိန်းချုပ်ပေးတဲ့အမျိုးသားများအနေနဲ့ပါဝင်ပူးပေါင်းပြီးတော့ gender equality ကိုလည်း gender တန်းလူညီမျှမှုကိုပြန်လည်းရောက်ရှိဖို့အတွက်လုံဆောင်ပေးခြင်းဖြစ်ပါတယ်။မျိုးသားတွေကနေရာတော်တော်များများမှယူထားတယ်။မိသားစုဆိုလို့ရှိရင်လည်းအဲ့တစ်ထောက်ဆိုးပေါ့အင်တော်ဦးစီးပါဝင်ချက်မှာဆိုလို့ရှိရင်လည်းသူ automatic အမျိုးသားကိုပဲတာဝန်ပေးတယ်ပေါ့။အဲ့လိုအဖွဲ့ကြီးမှလည်းမျိုးသားကိုပဲလုပ်ငန်းတွေလို့ထင်ခဲ့ရပေါ့နော်။အဲ့ဒီမျိုးသားများအပေါ်မှာဒီ gender သဘောတရားဓာတ်လူညီနောက်မူရဖို့အတွက်မုံရတော့ခွန်အားအတုံးပြုတ်ပြီးတော့ကျွန်တော်တို့မျိုးသမီးတွေရဲ့ခံရတဲ့ဒီအကြံပေးခံရမှုတွေအခွင့်အရေးဆုံးရှုံးမှုတွေအပြည့်ချင်းချင်းခံရမှုတွေကိုပို့ပြီးတော့အခွင့်အရေးနဲ့နေနိုင်ဖို့အတွက်အကုန်သိက္ခာရှိဖို့အတွက်လှုပ်ဆောင်ပေးဖို့ကျွန်တော်တို့မျှော်လင့်ပါတယ
်ဒေါက်တာကေတီမြင့်သိန်းကတော့ Gender Equality Network ဆိုတဲ့ကျောင်းမှဓာတ်လူအခွင့်အရေးကွန်ရက်ကဒီနိုင်ငံမှုဖြစ်ပါလေ
Gender Equality Network အနေနဲ့ကတော့မျိုးသမီးအခွင့်အရေးရဲ့ကြားမရေးရဒန်းတူညီညာရေးအတွက်အကြီးကအဆောင်ရွက်နေတဲ့အဖွဲ့အစည်းပေါ့နော်လောလောလတ်လတ်မှာ2014ပေါ့နော်အဲ့မှာ launch လုပ်ခဲ့တဲ့ဒီ behind the silence စိတ်စိတ်ချင်းကြီးနောက်ွယ်ဆိုတဲ့ research ရှိရပေါ့နော်အကြီးကအားဖြင့်အိမ်တွင်းအကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့ခင်မွန်းနေနောက်ပြီးအခါကျရင်ပွဲပွားနေတဲ့ခင်မွန်းနေရှိမယ်ဒါမှမဟုတ်ချက်သူရည်သားတွေကနေပြီးတော့အကြမ်းတက်ခံရတဲ့အမျိုးသမီးတွေကိုအကြီးကထားပြီးတော့မေးမြန်းထားတယ် အင်္ဂလိပ်တန်ဖတ်မှုခံရတဲ့အမျိုးသမီးတွေရှိတယ်လို့ပြောလိုက်တာနဲ့ဟိုရုပ်တရက်ဆိုလို့ရှိရင်ပေါ့အဲအင်္ဂလိပ်တန်ဖတ်မှုရှိရဲဆိုတာအရက်တောက်တဲ့ယောက်ျားအနေပြီးတော့မိန်းမကိုနှိမ့်ဆက်တာငွေဆင်းရဲတဲ့မိသားစုတွေမှာပဲဖြစ်တာဆိုတဲ့ဟာမျိုးကိုပြောတတ်တယ်ပေါ့နော်ဒါပေမဲ့သူ့ဒေသနာသိရှိချက်မှာစင်ကြတဲ့အတိုင်းဝိုင်းမှာလည်းဒီလိုမျိုးအင်္ဂလိပ်တန်ဖတ်မှုတွေတုံ့တွေ့နေရတယ်ဆိုတာလည်းသက်သေပြနိုင်တယ်ငွေချင်းမပြည့်စုံတဲ့လူတွေမဟုတ်ဘူးပေါ့နော်ငွေချင်းပြည့်စုံတဲ့မိသားစုတွေမှာလည်းဒီအင်္ဂလိပ်တန်ဖတ်မှုတွေဖြစ်နေတယ်ဆိုတာကိုသိရှိရတယ်ပေါ့နော်နောက်တစ်ခုအနေနဲ့ကတော့အင်္ဂလိပ်တန်ဖတ်မှုခံရတဲ့မိသားစုထဲမှာရှိနေတဲ့ကလေးတွေပေါ့နော်သားရှိမယ်သမီးရှိမယ်ပေါ့နော်ဒီကလေးတွေအားဖြင့်လည်းအင်္ဂလိပ်တန်ဖတ်မှုကိုတုံ့တွေ့ပြီးရခါကျရင်သူတို့ဒီလည်းတစ်ခါလေကြလို့ရှိရင်သူရဲ့သားဒီအမေကိုမလေးစားတာမျိုးပေါ့မိသားစုထဲမှာယုံကြည်မှုကင်းမဲ့တာမျိုးလေးစားမှုကင်းမဲ့သွားတာမျိုးတွေလည်းဒီဟာဒီလည်းအင်္ဂလိပ်တန်ဖတ်မှုရဲ့ဆက်ရောက်မှုတစ်ခုပဲလို့ပြောချင်တယ်ပေါ့နော်အမျိုးသမီးများပေါ့အတန်းဖတ်မှုတားကြီးကာကွယ်ရေးဥပဒေကိုအခုအစိုးရသိပြီးဒီဥပဒေကိုပြည့်ပြည့်စုံနဲ့ဥပဒေမျိုးဖြစ်ဖို့အတည်ပြုပေးဖို့တော့ပြောချင်တယ
်မမီစပိဖြူကတော့ Gender Equality Network ရဲ့ဥက္ကဋ္ဌဖြစ်ပါလေသူရဲ့ပြောကြားချက်နဲ့သူဒီသတင်းပိုင်ရဲ့မြို့မြာကန္တာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင
်အစိုးရအစ်စ်ကိုကျမတို့အနေနဲ့ပြောချင်တဲ့အဓိကသတင်းစကားလေးတွေရှိပါတယ်ဒါတခြားသောမြန်မာပြည်မှာရှိတဲ့ပြည်သူတွေလိုလားတောင်းတကြသလိုပဲကျမတို့အမျိုးသမီးတွေကလည်းစစ်မှန်တဲ့အပြောင်းလဲတွေကိုစောင့်ကြည့်ပေးမဲ့အစိုးရအစ်စ်ကိုကျမတို့ကလည်းမျှော်လင့်ချက်များစွာကျမတို့ထားပါတယ်ပေါ့နော်ကျမတို့ထားတဲ့မျောလင်းစက်တွေမှာဒီအစိုးရတဲ့ဟာမျိုးသားမျိုးသမီးတန်းတူညီမျှရှိပြီးတော့အမျိုးသမီးဖြစ်ခြင်းကြောင့်ခွဲခြားဆက်ဆံတဲ့ဒလိထုံးစံတွေဥပဒေတွေမူဝါဒတွေကိုဖယ်ရှားပေးနိုင်ပြီးအမျိုးသားရောအမျိုးသမီးရောအကွဲပြားမှုအပေါ်မှာအခြေမခံတဲ့ခွဲခြားဆက်ဆံမှုတွေကိုဖယ်ရှားပေးနိုင်မဲ့ဥပဒေတွေမူဝါဒတွေကိုပြဋ္ဌာန်းပေးဖို့အတွက်ကျမတို့မျောလင့်ပါတယ်တိတိကျကျပြောရမယ်ဆိုရင်တော့အမျိုးသမီးများကိုအကျန်းဖက်မှုမှတားဆီးကာကွယ်ပေးနိုင်တဲ့ဥပဒေကိုနိုင်ငံတကာစံချိန်စံနှုန်းတွေနဲ့အညီစီတော်ပြဋ္ဌာန်းချက်တွေနဲ့အညီအမျိုးသမီးတွေရဲ့အသံရပ်သက်လူမှုအဖွဲ့အစည်းတွေရဲ့ပူးပေါင်းပါဝင်မှုနဲ့ရေးဆွဲပြဋ္ဌာန်းပေးတာကျမတို့လိုချင်ပါတယ်ဒုတိယတစ်ချက်ကတော့ဟိုကဏ္ဍတိုင်းကဏ္ဍတိုင်းမှာဒီခုလက်ရှိငင်းကြေးစစ်စစ်မှာပြီးတော့ဥပဒေပြုရေးတရားစီရင်ရေးနဲ့အုပ်ချုပ်ရေးကဏ္ဍတွေမှာလည်းအမျိုးသမီးတွေကိုအနည်းဆုံး300ရာခိုင်နှုန်းပါဝင်ခွင့်ပေးတဲ့ဥပဒေမျိုးတွေကျမတို့ချမှတ်ရေးဆွဲပြီးတော့ကျမတို့ရဲ့လူအဖွဲ့အစည်းတွေမှာအမျိုးသမီးတွေရဲ့ပါဝင်မှုကိုမြင့်တင်ပေးတဲ့အစိုးရတည်းကကျမတို့ဖြစ်စီချင်ပါတယ်။နောက်တစ်ခုကတော့ဟိုကျမတို့မှာအမျိုးသမီးများပဲဆုံးဖွံ့ဖြိုးတိုးတက်ဖို့အတွက်မျိုးသားအဆင့်မဟာဗျူဟာစီမံကိန်းကို2013ခုနှစ်ကလေးကရေးဆွဲထားတာရှိပါတယ်။ဒါပေမဲ့လည်းဒီကနေ့အထိအဲ့ဒီမဟာဗျူဟာစီမံကိန်းဟာစာအုပ်ထဲမှာပဲအိပ်ပျော်နေပြီးတော့လက်တွေ့အကောင်အထည်ပေါ်နိုင်တဲ့အဆင့်ကိုမရောက်လာပါဘူး။ဒါကြောင့်အစိုးရတက်အနေနဲ့ဒီအခုအတစ်ပြန်လည်ဖွင့်စည်းလိုက်တဲ့ဝန်ကြီးဌာနတွေကိုအမျိုးသမီးတွေပတ်စုံဖွံ့ဖြိုးတိုးတက်ဖို့အတွက်ဒီနိုင်ငံတော်ဆက်မဟာဗျူဟာစီမံကိန်းကိုပြည်ထောင်စုအကောင်အထည်ပေါ်နိုင်ဖို့အတွက်နိုင်ငံတော်ဘတ်ဂျက်မှစရွေးပေါ့နော်။ဝန်ကြီးဌာနအတိုင်းမှာလည်းစားမရေးရာစန်တာကိုနားလည်တက်ကြွပြီးတော့တာဝန်ယူမှုတာဝန်ခံမှုရှိတဲ့ focus person တွေကျမတို့ကတိတိကျကျသတ်မှတ်ခန့်ထားပေးစီချင်ပါတယ်။အဲ့ဒါတွေကတော့ကျမတို့ဒီအစိုးရတစ်ခုကျမတို့အနေနဲ့မျှော်လင့်လိုလားတောင်းတတဲ့တောင်းဆိုချက်တွေပါပဲရှင်။